မင်္ဂလာပါခင်ဗျာကျွန်တော်အင်္ဂါနေ့ညပိုင်းတဲအီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိတုံ့နေရတဲ့လူမှုစီးပွားဘဝအခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ဘာလို့လဲဆိုတော့ပြည်သူကတင်ရောက်တဲ့ဆိုတဲ့ energy အစိုးရတနှစ်ကျော်ကြာလာတဲ့အချိန်မှာအများကမျှော်လင့်ထားကြတယ်လို့စီးပွားရေးကဏ္ဍမှာပဲဖြစ်စီတခြားပညာရေးလူမှုရေးဒီလိုကိစ္စတွေမှာထင်သလောက်တိုးတက်မှုမရှိဘူးဆိုတော့ဝေဖန်တန်တွေတော်လေးကျဲလောင်းကျွန်တော်တို့ကြားလာပါတယ်သူဖြစ်ဆိုလို့ရှိရင်တိုက်ခန့်ပါတီကြီးဖြစ်တဲ့ယင်အာနာယအစိုးရဖြစ်တဲ့ကြံ့ခိုင်ရေးပါတီအားဆိုလို့ရှိရင်တော်လေးပြင်းထန်ဝေဖန်တာတွေလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကြောင့်မလို့ဒါဟာတကယ်ပဲဒီလိုပဲအများမျှော်လင့်တယ်လို့စီးပွားရေးလူမှုရေးအခြေအနေမှာတိုးတက်မှုမရှိဘူးဆိုတာတကယ်ပဲလားဘာကြောင့်ဘလို့မျိုးအခက်အခဲတွေကြုံနေရပါလဲဒါတို့တုံ့တဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမလူကတော့ဒီစီးပွားရေးပညာရှင်ဖြစ်ပါတယ်ဥက္ကမောင်ညိုဘောဂဗေဒဖြစ်ပါတယ်နောက်တစ်ခုကတော့ရန်ကုန်တိုင်းဒေသလွှတ်တော်အမဟောင်ဖြစ်တဲ့ဒေါက်တာညိုညိုတင်းဖြစ်ပါရှိပါတယ်သူတို့နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်အရင်ဆုံးဆရာဦးခမောင်ညိုကိုဖိတ်ခေါ်ကြပါတယ်ဆရာဦးခမောင်ညိုကြားပါလားခင်ဗျကြ
ားပါတယ်
ဟုတ်ကဲ့ဆရာကြီးခုနကျွန်တော်ပြောသလိုပါဝေဖန်တန်ဒီပေါ့နော် energy အစိုးရပေါ်မှာတနည်းကြော်လာပြီးအများကတော်များမျှော်လင့်နေကြတာရတားစုရ energy အစိုးရလိုမျိုးတက်လာရင်ယင်းနှုံနှံမှုတွေဝင်လာမယ်စီးပွားရေးတိုးတက်လာမယ်အလုပ်ကိုင်ခွင်လန်းတွေပိုပေါ်လာမယ်အဲ့လိုမျိုးမျောလဲတဲ့လူအချင်းတွေကတိုးတက်လာမှုမရှိဘူးဆိုတော့ဝေဖန်တန်ကြီးကျွန်တော်တော်တော်လေးကြားနေရပါတယ်အဲ့ဒါဆရာတကယ်ပဲလားခင်ဗျာအချင်းတွေက
မှန်ပါတယ်အဲမှန်ပါတယ်ပထမတစ်ခါတော့မျောလင်းတာတွေကနည်းနည်းများတယ်နော်မျောလင်းချက်တွေကမြင်မားခဲ့တာပေါ့နော်အဲအဲ့ဒါမျောလင်းချက်တွေကလက်တွေ့အချင်းတွေနဲ့မကိုက်ဘူးပေါ့လေဒါအဲ့ဒါတစ်ချက်ပါအဲနောက်တစ်ခုကတော့ဒီနှီးတယ်ဆိုတဲ့ဟာကနှစ်ပိုင်းရှိတယ်တစ်ခုကတော့စီဝိုင်းအနေနဲ့ပြောရမှာဆိုရင်ဒါဟိုအမှုရဆက်ခံရတဲ့စီဝိုင်းပတ်ဝန်းကျင်ပေါ့လေဒါကတော့ NLD စိုးရနဲ့မဆိုင်မနဲ့ရင်းစိုးရဆက်ဆက်နဲ့ဆိုင်တာပေါ့လေအဲ့ဒီအရင်အဲ့တော့ဒီစီဝိုင်းအဆောက်အုံကသိပြီးတော့အဲတောင်းတင်းခိုင်မာခြင်းမရှိဘူးဒါကတော့အခြေခံအနေနဲ့ပြောရမှာပေါ့လေအဲနောက်ဒီဘက်ကမှာကပြီးခဲ့တဲ့နှစ်အတွင်းမှာကသူပြင်းစင်နေရတာတွေပေါ့နော်စီမစီကံပြင်ရတာတွေနော်ဒီဥတွေပြင်ရတာတွေနေရာချထားရတာတွေပေါ့လေအဲ့ဒါတွေနဲ့ပဲအချင်းကုန်သွားတယ်။နောက်ဒီမူဝါဒမှာလည်းပြပြတတချင်းချင်းလေးမရှိဘူး။ဟောဟိုအခုချလိုက်ပြင်လိုက်ဟိုလှုပ်လိုက်ပေါ့လေ။တော့ဒါပြပြောင်းလိုက်နေဆိုတဲ့ခံမျိုးတွေတော့ရှိခဲ့တယ်။ရှိခဲ့တဲ့အခါကျတော့မျောလင်းကြီးမြင်မှနေတဲ့အချိန်မှာမျောလင်းထားသလိုမလုံနိုင်ဘူးဆိုတဲ့ဝေဖန်ချက်တွေတော့ပေါ်ထွက်လာတာပေါ့လေ။
ဟုတ်ကဲ့ဆရာဦးခမောင်ညိုလေးလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဒေါက်တာညိုညိုတင်းဖိတ်ခေါ်ကြပါလိုက်ဒေါက်တာညိုညိုတင်းကိုတော့ကျွန်တော်ဒီပညာရေးနဲ့တခြားလူမှုရေးဆက်တာပေါ့အဲ့ဒီအခြေအနေနဲ့ပတ်သက်လို့တိုးတက်လာမှုမရှိဘူးဆိုတာတကယ်ပဲလားအခြေအနေမှန်ကိုပြောပြပါအောင်ခင်ဗျာ
အမှန်ရောလေဟိုကျွန်တော်တို့ဒီအစိုးရတဲ့အနေနဲ့ပညာရေးစနစ်ကိုပြည်ပြင်ပြောင်းလဲမှုလုပ်ဖို့ကအများကြီးစိတ်ပါဝင်စားတယ်ဆိုတာကျွန်တော်တို့တွေလည်းယုံကြည်တယ်ပေါ့လေအဲဒါပေမဲ့ကျွန်တော်တို့ဒီပညာရေးစနစ်ဥဆောင်မှုကိုကြီးလိုက်တဲ့အခါကျတော့လှိလှလိုက်တဲ့အခါကျတော့ဒီဥဆောင်မှုကပေါ့နော်အရင်ပညာရေးဖြေကွက်တွေပဲဖြစ်နေတာပေါ့နော်အဲ့တော့အရင် mindset နဲ့ပဲအရင်စဉ်းမြင်ဥပဒေတွေနဲ့အရင်ပညာရေးဆိုင်ရာအခြေခံမူတွေနဲ့ပဲအလုပ်လုပ်တဲ့အခါမှာဒီပညာရေးစနစ်ကဟိုမြန်မာတော့ပေါ့နော်ဟိုချက်အမြင်ဉာဏ်တက်တဲ့ဟိုပြောင်းလဲမှုတွေကျွန်တော်တို့မရဘူးပေါ့နော်အတူတူပညာရေးဆိုင်ရာမူဝါဒတွေပေါ့ပညာရေးဆိုင်ရာမူဝါဒတွေကဒီမိုကရေစီစံလေးစံမျိုးတွေကိုဖောက်ပြနေတယ်။တခါနိုင်ငံတော်ကဒါနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဟိုဥတည်ပြီးတော့ကျိုးပန်းနေတဲ့မျိုးရင်းကြီးကိုပေါ့နော်။မျိုးရင်းကြီးကိုအထောက်အကူပြုတဲ့ပညာရေးစနစ်မျိုးကျွန်တော်တို့အကောင့်တွေဖော်ဖို့ဆိုတဲ့နေရာမှာအခုဒီလက်ရှိမောင်းနေနေတဲ့လက်ရှိအချင်းသုံးနေတဲ့ပညာရေးစနစ်ဟာဘလို့မှဒါမျိုးရင်းကြီးကိုအထောက်အကူမပြုတဲ့အပြင်ရေးစနစ်ဖြစ်နေတယ်ပေါ့နော်။အဲတခါတော့တိအရေးကြီးရဲ့ဒီတိုင်းသားလူမျိုးတွေရဲ့ပေါ့နော်။သူတို့ရဲ့မိခင်ဘာသာစကားအခြေပြုဘာသာစကားဆိုပညာရေးစနစ်ပေါ့နော်။အဲ့ဒီပညာရေးစနစ်ကိုဒီအစိုးရတည့်ရဲ့ပညာရေးစနစ်ကအားမမခံဘူးပေါ့နော်။ဟိုအခုပြောနေတဲ့ပညာရေးမင်းဌာနကပြောနေတဲ့ဒါပြောင်းလဲမှုဆိုတဲ့ကိစ္စတွေကဒါကျွန်တော်တို့ကနာမည်ပြောင်းလဲကိစ္စလေးပေါ့နော်။ဟိုအနှစ်သာရရှိရှိဒီနေ့ဒီလိုအစ်စာလာရှိရှိကြောင်းနေတာမျိုးကျွန်တော်တို့ဒီကတိမတွေ့ရသေးရတော့ကျွန်တော်တို့တော်တော်လေးကိုဒါဝန်းနေစရာအကောင်းပဲပေါ့လေ
စီးပွားရေးနဲ့ပတ်သက်လို့ပါအဓိကမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီဘိုးစီးပွားရေးကော်မတီအတွင်းမှုဖြစ်တဲ့ဦးမင်းခင်ကိုမေးထားတာရှိပါတယ်ဦးမင်းခင်ကအချိန်မအားလက်တာကြောင့်ဒီလိုင်းပေါ်မှာမပါဝင်နိုင်ပါဘူးသူ့ရဲ့ဒီဖြည့်ဆူထားတဲ့ဖြည့်လေးကိုနားထောင်ကြည့်အောင်ပါ
NLD ရှိအောင်မင်းဆက်ခါတယ်ဟိုစီးပွားရေးအချိန်ပေါ့အဓိကစီးပွားရေးကိုစောင့်မိကြပါလို့အဲ့ဒီမင်းဆက်ခါတဲ့စီးပွားရေးအချိန်ကကျွန်တော်တို့တင်ပါချေရအမစီဝါရီက2014မှာဒီစီဝါရီကြာလာစီဝါရီကြာလာပြီး2015မှာ ဒီမြေရတဲ့ရတော့ပေါ်ချင်နေနေဟိုဒီကင်းဒီပါစီဝါရေးရင်းနေနိုင်ငံကြီးစောင့်ကြည့်ကြတာလေရှိတယ်ရှိတော့ကျင်းစာကမထောင်ဆွချောက်မှာအချိန်နဲ့ခုတင်နေလို့ပြန်ကျူးစားရတဲ့အချိန်ရှိတယ်ဆိုတော့အဲ့ဒီလိုရတဲ့ရင်းနေအမေကဟိုတက်ဟိုတွေကဟိုချင်းကတာစီဝါရေးတိုင်းပြည်ကိုရဲ့ ကိုယ်ဆောင်နေရတဲ့အချိန်တွေပဲဒါတော့မချက်ပါဘူးနောက်ရေးကြည့်တာကဒီကြက်တဲ့ဟို2014လောက်မှာစီးပွားရေးပြန်ကျလာတယ်လို့ဟိုကျလာတာရဲ့အကြောင်းရင်းကိုကောက်ချက်ဆဲလို့ရှိတယ်တကယ်ဟိုရင်းရှိတဲ့အိုင်းကိုရေးဝင်တယ်လို့2023မှာပြောင်းလဲခဲ့ပြီလေ ဒါကရေရှိတိကျနိုင်တဲ့အခြေအနေကိုဖန်တီးနိုင်နေမှုဆိုတာတော့အဖြစ်ရှိတယ်အဲ့တော့ရေရှိတိကျနိုင်တဲ့အခြေအနေကိုဖန်တီးနိုင်မှုဆိုတာတိုက်ရိုက်ပြီးလမ်းကြောင်းမှာမဟုတ်တက်ရတယ်အဲ့တော့လမ်းကြောင်းမှာမဟုတ်တက်ဖို့တော့ကျွန်တော်တို့ခက်ခဲတာလုပ်နေတာပေါ့နော်ဆိုတော့အဲ့ဒီအခြေအနေကိုရုံးတန်နေတော့ကျွန်တော်တို့ပြောရမယ်အားလည်းတဲ့တွေလည်းရှိပါတယ်နော်ဆိုင်ရာဆိုင်ရာနေပေးလိုက်နေပေးလ ီဒီမျောလေးနဲ့ဟာအလုံးမဖြည့်ကြီးဆိုင်တော့မှာဖြည့်ကြီးနိုင်လေဟိုအနည်းဆုံးဖြည့်ကြီးနိုင်လေချင်းခုဖန်ပြီးဖို့ရတယ်ကျွန်တော်လိုတယ်ဆော့ချုပ်ရမယ်ဆိုရင်တော့ဟိုရောင်းရောင်းမှန်ကိုကျွန်တော်တို့အခုတွားဥတည်နိုင်တဲ့အချိန်ကိုကျွန်တော်တို့ခြေခံလို့ကျွန်တော်ရနေပြီအဲ့ဒီအပေါ်မှာရွေးတင်လို့ရအောင်လုပ်ဖို့ရတော့အစိုးရပါဝင်အလားအလုံး
ကျူကားမတောင်းပါဘူး။ဟုတ်ကဲ့။ဒါကတော့အမျိုးသားစုဖွဲ့ချုပ်ရဲ့ဗဟုစီးပွားရေးကော်မတီရဲ့အတွင်မှုဦးမင်းခင်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်သွားရှင်ချုပ်ကိုအလှည့်ပြင်ပေးလိုက်ပါမယ်။ဥက္ကမောင်လွင်တူတူတုံနဲ့မင်းမြန်ကျင်တာဆွနှင်းကျင်တာမေးလို့ရပါတယ်ခင်ဗျာ
။အဲဒီအစိုးရတူတုံမှုအရင်မြေပြအကြီးအကြောင်းကတော့စံတတိကြရတော့ဒီလိုကြီးအပြားဆိုးရဖြစ်ဖြစ်မဟုတ်ချင်းစံတတိကသတင်းတွေကအခုမြေသွားကြည့်သတင်းမီဒီယာညာနဲ့အဲဒီအစိုးရအကောင့်ချမှုကြီးမရှိခြင်းဘယ်လိုမှအပြားဖြစ်နေချင်နေရခြင်းဘာသာတော့ဝေဇာအကြံပြုများကိုအားအမှုမရှိခြင်းပညာရှင်များနေရာမပြေခြင်းဒီလိုအကြံဒီလိုနဲ့ဟန်ချက်မျိုးကြီးအလုပ်လုပ်ဆောင်မှုရောက်အောင်ကွန်ပျူတာအကြံနဲ့ရောဒီလိုဒီကောင်များနေကြနေခြင်းဒါကြတဲ့ရတော့ energy အစိုးရခိုင်မာတော့မဝင်ရေးပေါ်ပြီးခိုင်မာတော့စီဝါရေးပေါ်ပြီးခိုင်မာတော့အရေးပေါ်ပြီးနိုင်မရှိခြင်းဒါမှငါအဖြစ်နောက်ဆုံးချက်နေရတော့ဒီအောင်စုဝင်ကြီးများပြီးတော့အမှန်တကယ်နဲ့ဟန်ချက်မျိုးကြီးကျေးဇူးတင်ပါတယ်။ဒါနာမီဝင်ကြီးရမို့ချင်းကြောင့်ဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဥက္ကမောင်လင်းကျေးဇူးပါခင်ဗျာ။ဒါဥက္ကမောင်လင်းရဲ့အမြင်ပါ။နောက်တစ်ခုကကျွန်တော်တခါလေးဖိတ်ခေါ်ချင်ပါလေ။ဥနေဦးလင်းဥနေဦးလင်းတို့တို့တို့လေးဆွေးနွေးပေးပါလားခင်ဗျာ
။ဟုတ်ကဲ့တို့တို့တို့တို့လေးဆိုရင်တော့ဒေါ်ဆန်းစုကြည်က policy maker လို့ပြောလို့ရတော့ပေါ့ဗျာ။အဲ့တော့သူကောင်းဆောင်မှုနဲ့ policy ဘိုင်းကတော့သူ့အနေနဲ့အောင်မြင်တယ်လို့သူတုံးတက်ပြီးပြောတာပေါ့နော်။ဒါလည်းမှန်တယ်လို့တော့ကျွန်တော်ကလက်ခံပါတယ်။ဒါပေမဲ့ implementation ဘိုင်းကတော့အောက်တယ်လို့ပြောရင်မှန်မလားမသိဘူးဗျာ implementation လုပ်တဲ့အခါမှာတချို့တွေကဟိုအတွေ့အကြုံနေတာရယ်ပညာရှင်မရှိတာရယ်အဲ့ဒီအကြောင်းတွေကြောင့်ဟိုအရှင်းပြောလို့ရှိရင်တော့အောင်မြင်သေးတယ်လို့မအောင်မြင်ဘူးလို့ထင်ပါတယ်တော့ဗျာအကြောင်းပြချက်တွေသိပြီးတော့များများပြောမယ့်အစအကျိုးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာပညာရှင်တွေရဲ့အကြံဉာဏ်ကိုယူရင်တော့ပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမင်းပါပဲကျေးဇူးပါခင်ဗျာကျွန်တော်ကုနေနိုင်မှာတစ်ဆက်သေးအချိန်ပြလိုက်ချင်ပါတယ်ကုနေနိုင်တူတူတူလေးဆွေးနွေးလို့ရပါတယ်မင်းမြန်ကျင်တာမင်းမြန်လို့ရပါတယ
်ကျွန်တော်တို့အမည်မမနိုင်ငံကြီးက1968ကနေ1925အထိရက်ဆက်ရုပ်မာတဲ့စစ်အာဏာရှင်တွေရဲ့နေရာမှာနေခဲ့တဲ့တိုင်းပြည်ကခုမှဒီအမျိုးသားဒီမျိုးစုအဖွဲ့ချုပ်ကနေဒီကနေ့ပြန်ဆက်နေရတဲ့အခြေအနေကတော့ဒီမှာစကပုံးလေးတစ်ခုရှိပါတယ်။တင်းမောပြည်ကြီးကိုပလုံးစုံနဲ့ဆယ်နေရတဲ့အခြေအနေဆိုတော့အကောင်းဆုံးကျူးစားနဲ့ဝေဖန်မဲ့အစားအလုံးအကူအညီပေးအကြံဉာဏ်ပေးပြီးတော့တိုင်းပြည်ကောင်းမှုအတွက်အလုံးလှုပ်ဆောင်ပေးကြဖို့ဝေဖန်ချက်တွေကိုတော့ဘယ်လိုကမှရှော့ပြီးတော့အကောင်းမြင်ဝါရနဲ့စောင့်ကြည့်ပြီးကျွန်တော်ညအလုံးကိုမြင်ရခင်ပါတယ
်။ဟုတ်ကဲ့ဦးနေနိုင်ကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်စနစ်သူတွေကိုပြန်ပြီးလှည့်ပေးကြပါလေဥက္ကမောင်ညိုဘောကပိတာကိုကျွန်တော်ပြန်ဖိတ်ခေါ်ကြပါလေဥက္ကမောင်ညိုခုနကဦးမင်းခင်ဆွေးနွေးသွားတဲ့ချက်ထဲမှာဆရာဥက္ကမောင်ညိုပထမဆွေးနွေးလို့ပါပဲသူတို့အမွေဆက်ခံရတဲ့အခြေအနေတွေသူရှင်းပြသွားတယ်ဒါပေမဲ့သူတစ်ချက်ပြောနေတာ NLD အစိုးရအနေနဲ့လက်ရှိသွားနေတဲ့စီးပွားရေးမူဝါဒဟာလမ်းကြောင်းမှန်ပေါ်မှာတော့ရွေ့နေပြီလို့သုံးပါတယ်ခင်ဗျဥက္ကမောင်ညိုဒါကိုလက်ခံပါလား
လမ်းကြောင်းမှန်ပေါ်ကတော့တင်ထားပါတယ်တ ောက်တင်ထားတယ်ဒီလမ်းကြောင်းကိုတိတ်မပြောပါဘူးဒီဒါပေမဲ့ဟိုပြောတာရွေ့တာနှေးတဲ့ကိစ္စကိုပေါ့နော်အဓိကထားပြီးပြောတာပေါ့လေ
စီးပွားရေးပေါ်စီတွေဆွဲဝဲတဲ့နေရာမှာရောအကောင့်ထဲပေါ်တဲ့နေရာမှာရောတကက်တက်ကျွမ်းသူတွေပညာရှင်တွေကိုထိထိရောက်အသုံးချရလား
အဲလေလေပြောရရင်တော့လူသစ်ပေါ့လေလူသစ်ဆိုတာကဒီစီမံခန့်ခွဲမှုအတွေ့အကြုံဟိုသိပ်ပြောမရှိတဲ့ဒီလူတွေများတာကိုများတဲ့ခါကျတော့စောစောသူပြောသလိုပဲတစ်ကနေပြန်ဆနေရတဲ့ခါမှာလည်းလည်းအချိန်ယူတဲ့သဘောပေါ့လေပထမတစ်နှစ်ကတော့သူကလေးလာနေတယ်စီးပူးနေတယ်ဆိုတဲ့သဘောမျိုးအကြောင်းပြတာပေါ့လေအခုဒီဘက်နေ့ချက်မှတကယ်လို့လို့ရမယ့်သဘောပေါ့လေ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆ iam ဒေါက်တာညညသိန်းကိုလည်းတစ်ဆက်တည်းမေးချင်ပါတယ်ခင်ဗျာဆ iam ပြောသွားရတဲ့အထက်မှာလည်းပါပါတယ်လက်ရှိအစိုးရအသင်းအနေနဲ့ပညာရေးနဲ့ပတ်သက်လို့သူတို့ကပြုပြင်ပြောင်းလဲလို့လည်းစိတ်တော်ရှိတယ်အချိန်လေးခက်ခဲနေရှိတယ်အဲ့တော့ကျွန်တော်တခုတစ်ဆက်တည်းမေးချင်တာသူတို့မှာလက်ရှိအကောင့်ထဲပေါ်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေအကောင့်ထဲပေါ်နေတဲ့ဒီဥဆောင်နေတဲ့လူတွေရဲ့တက်ကြွမှုထိရောက်ဆောင်နိုင်မှုနဲ့ပတ်သက်လို့အားရကျေနပ်စရာရှိလားဆရာမရဲ့အမြင်သိချင်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကလေအခုလက်ရှိပညာရေးခေါင်းဆောင်မှုကိုကြည့်လိုက်တဲ့အခါမှာကျွန်တော်ကတော့ပြောခဲ့ပြီးလို့စနေဟောင်းပညာရေးအကြီးကြီးလက်သက်ခဲ့တဲ့ဒီလိုတစ်ခုခေါင်းဆောင်တာဖြစ်နေတယ်နော်။အဲ့တော့ပညာရေးဆိုင်ရာပညာရှင်တွေကတော်တော်လေးကိုရှာပါပြီးမြင်နေတာတွေ့ရပေါ့နော်။ဒါပေမဲ့အခုတစ်ဖြစ်ရင်ဒါပညာရေးဉာဏ်ရည်နေမှာအစိုးရထက်ဆောင်လို့ရှိရင်ဒါအရက်ဖက်အဖွဲ့အစည်းတွေတိုင်းကအဖွဲ့အစည်းတွေကကျောင်းတို့ကျောင်းကြီးကပို့ပြီးတော့အောင်မြင်တာကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့အစိုးရအနေနဲ့ကသူကရက်သက်အခွင့်အရေးကအာပညာရှင်တွေတခါအာဒါ private ပေါ့နော်ဒါပုဂ္ဂလိကဌာနကပညာရေးဆိုင်ရာပညာရှင်တွေနဲ့သူကပြီးအောင်ပြီးတော့သူကဆောင်ရွက်ရမှာပေါ့နော်။အမှန်တော့ပေါ့နော်။ဒါပေမဲ့အဲ့လိုပြီးအောင်ဆောင်ရွက်မှုပိုင်းမှာဒါအစိုးရဘက်ကအများကြီးအားနည်းတာကိုတွေ့ရတယ်ပေါ့နော်။အစိုးရဆိုတဲ့နေမှာခုနပညာရေးဆိုင်ရာတာဝန်ရှိသူပုဂ္ဂိုလ်တွေပေါ့နော်။အော်ပညာရှင်တွေမရှိဘူး။နောက်တစ်ခါပညာရေးဆိုင်ရာပညာရှင်တွေနဲ့ပူးပေါင်းရက်ကဲလို့တဲ့စံတာမရှိဘူးပေါ့လေ။ဒါကြောင့်လဲဆိုအရင် mindset ပေါ့။အရင် mindset ဟာဒါပြီးခဲ့တဲ့နှစ်30နှစ်40ကဟို mindset ဟောင်းနေပဲအလုံးလုံးလို့ဇဲလို့တွေ့ရ။ဒါကကျွန်တော်တို့ချီချင်းဆိုင်နေရတဲ့အကြီးအကဲဆုံးအခက်အခဲပေါ့နော်။ mindset လုံးဝမပြောင်းဘူးပေါ့
။ဆရာဦးခေါင်ညူကိုစီးပွားရေးနဲ့ပတ်သက်လို့ပြန်ပြီးတော့မေးချင်ပါတယ်။ကျွန်တော်နောက်ဆုံးမေးချင်တာကခုနကဆရာမဒေါ်ညူအသင်းပြောထားတဲ့အထက်မှာတော့သူပညာရေးလောကမှာဥဆောင်သူတွေရဲ့minded ပေါ့နော်သူရဲ့စိတ်ခံယူချက်ကိုသူတန်ရရှိတယ်ဘယ်လောက်ထိပြုရင်ပြောင်းလဲလူရဲ့ minded ရှိရလားဆိုတာကျွန်တော်စီးပွားရေးလောကမှာရောစီးပွားရေးဘက်မှာရောဥဆောင်မနေကြတယ်ဥနာဝင်ကြီးဥကျော်ဝင်ဖြစ်စီဝင်ကြီးဥသားမြင့်ဖြစ်စီသူတို့ဘက်ကရော reform minded ပြုရင်ပြောင်းလဲလူရဲ့ဟို minded စိတ်ဆန္ဒနဲ့သူရဲ့စိတ်ကူးစိတ်တန်းနေဘယ်လောက်ထိရှိရလို့ရောထင်ပါလဲ
ကျွန်တော်နဲ့ထိတွေ့မိတဲ့လောက်ကတော့သူတို့ကပြုဝင်ပြောင်းလဲခြင်းနဲ့စိတ်ရှိတယ်။နောက်ပြန်ပြုဝင်ပြောင်းလဲမှဖြစ်မယ်ဆိုတော့စေတနာလည်းရှိပါတယ်။ဒါပေမဲ့စိတ်ရှိတိုင်းလုပ်လို့မရဘူး။သူတို့ကြည်လုပ်လို့လည်းမရဘူး။နောက်သူတို့အောက်မှာဟလာဟိုအဖွဲ့အစည်းတွေရှိတယ်၊ဝန်ထမ်းတွေရှိတယ်၊အရာရှိတွေရှိတယ်။အဲ့ဒီတစ်ခုလုံးကိုရွှေ့အောင်ရွေးဖို့ဆိုတာသိပ်ပြမလွယ်ဘူး။
အဲ့တော့တကယ်တမ်းခုနပြောလို့သူတို့ကဥဆောင်ပြီးတော့မူဝါဒချမှတ်တဲ့လူတွေဖြစ်တဲ့ခါကျတော့မူဝါဒဘိုင်းဆိုင်ရာနဲ့ပတ်သက်လို့ရောဆရာဗမာဝေခံလို့လေ
မူဝါဒဘိုင်းကဒါဟိုတနေ့ကဥကျော်ဝင်ပြောတဲ့ခါကိုသူတော်ဆွေးနွေးနေကြတာများတာပေါ့လေဟိုစီဝိုင်းတိုးတက်တော့မယ်ဆိုတဲ့ကိစ္စလုံနိုင်ကတော့တိုးတက်နိုင်ပါတယ်ဒါမတိုးနိုင်ဘူးလို့ပြောလို့မရဘူးသူတော်ပြောသလိုပဲသူ့ဟာကရည်ရွယ်ချက်တွေများနေတော့နိုင်မမလားအဲ့ဒီရွေးချက်တွေအများကြီးကိုအကောင့်တွေပေါ်တိုင်နဲ့စွန့်ရှိတဲ့သူတွေရှိမှရှိပါမလားဆိုတော့ကျွန်တော်အဲ့ဒီ
ဟာကိ
ုပူပန်တာပါ
ဟုတ်ကဲ့ဆရာမဒေါ်ညူအသင်းကျွန်တော်စက္ကန့်30လောက်ချိန်ရပါတယ်ကျွန်တော်နောက်ဆုံးမေးချင်တာကလက်ရှိပညာရေးနဲ့ပတ်သက်လို့ပေါ့ဆရာမအနေနဲ့ဟိုအနေနဲ့အကြံပြုပြီးတော့ပြောတိုးတက်လောင်းဆိုရင်ဘာကိစ္စမျိုးတွေဒီအဓိကကြံမှုလို့ပါလဲသူတို့ရဲ့မူဝါဒဘိုင်းဆိုင်ရမှာပေါ့
ပညာရေးမှာကလေပညာရေးမှာတော့ဘ ਹੁ ချုပ်ကံမှုလျှော့ပေးရမယ်ပေါ့နော်အခုပညာရေးစနစ်ကအရင်အတိုင်းပဲဘ ਹੁ ချုပ်ကံမှုတအားများနေတယ်အဲ့တော့ကျွန်တော်တို့အကောင့်ချေပေါ်ဒီနေ့ဒီမိုကရေစီပညာရေးဆက်ရပညာရေးစနစ်ကိုပေးရအောင်ပေါ့နော်အဲ့ပညာရေးဆိုင်ရာလွတ်လပ်ခွင့်ကိုအာမခံဖို့လိုရဲပေါ့အဲ့တော့ပညာရေးဆိုင်ရာလွတ်လပ်ခွင့်ကိုအာမခံဖို့ရောဘ ਹੁ ချုပ်ကံမှုကိုလျှော့ချဖို့ရောဆိုလို့ရှိရင်အခုရှိနေတဲ့မျိုးသားပညာရေးဥပဒေပါဝင်ဆိုင်တဲ့ပညာရေးစစ်သက်ဥပဒေကိုကျွန်တော်တို့အမြန်ဆုံးပြန်လည်ပြင်ဆင်ပေးဖို့လိုတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
အဒေတာလိုက်ကြောင်းလိုက်ကျွန်တော်တို့ပညာရေးဆိုင်ရာလွတ်လပ်ခွင့်ကိုမဖြစ်မနေပေးရမယ်ဒါမှလည်းနိုင်ငံတော်ကတရားရှင်တွေနိုင်ငံရေးစနစ်နဲ့ကိုက်ညီတဲ့ပညာရေးစနစ်ကိုပံ့ပိုးရမှာပေါ့မဟုတ်လို့ရှိရင်ကျွန်တော်တို့အရေးစနစ်နိုင်ငံတွေနဲ့တော့မရှင်နိုင်တဲ့ပညာရေးစနစ်ကျွန်တော်တို့ဖြစ်နေလိမ့်မယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်စီစဉ်အချိန်လေးစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဆရာဦးခမောင်ညိုဘောဂပိတာဒေါက်တာညိုညိုသင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတို့ရှင်အားလုံးကိုလည်းကျွန်တော်တို့ကျေးဇူးတင်ပါတယ်